ပင်လယ်သမုဒ္ဒရာထဲကဇီဝမျိုးကွဲသဘာဝဝင်းကျင်ကိုကာကွယ်ဖို့နိုင်ငံတကာသဘောတူညီချက်ကိုကုလသမဂ္ဂမှပထမဆုံးအကြိမ်ဖြင့်ရရှိလိုက်ပါတယ်။နိုင်ငံအသီးသီးရဲ့အုပ်ချုပ်မှုနဲ့ဥပဒေအောက်မှာမရှိတဲ့ပင်လယ်ရေပြင်ဟာသမုဒ္ဒရာတွေရဲ့သုံးပုံနှစ်ပုံရှိပြီးကမ္ဘာမြေပြင်ရဲ့တစ်ဝက်ရှိပါတယ်။နိုင်ငံနိုင်ငံသမိုက်တွေနဲ့အကျုံးမှုနဲ့ပင်လယ်နဲ့သမုဒ္ဒရာရေပြင်အပေါ်ဒီနိုင်ငံတကာသဘောတူညီချက်ကတည်အောင်မှာဖြစ်ပြီးပင်လယ်ပြင်မှာကုသရောင်းဝယ်ဆိုင်ရာဆောင်ရွက်ချက်တွေကြောင့်ဖြစ်ပေါ်လာတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာတည်အောင်မှုကိုစစ်ဆေးနိုင်တော့မှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုနှစ်ပတ်ကြာဆွေးနွေးခဲ့ကြပြီးစနေနေ့နောက်ပိုင်းမှာသဘောတူခဲ့ကြတာပါပင်လယ်အကြောင်းဆိုင်ရာသဘောတူညီချက်ကိုထောက်ခွာ94ခုတည်းကချမှတ်ခဲ့ပေမဲ့အဲ့ဒီတုန်းကတော့ဇီဝမျိုးကွဲသဘောတရားကိုမသိခဲ့ကြသေးပါဘူးဒါကြောင့်ဒီသဘောပတ်ဝန်းကျင်ကိုဘယ်လိုကာကွယ်ပေးမလဲဆိုတာကိုဆွေးနွေးနေခဲ့ကြတာအနည်း20တော့ကျော်ခဲ့ပါပြီတကမ္ဘာလုံးမှာဘုံသဘောအဓိကအဖြစ်ဆောင်နေတာဆိုလို့နှစ်ခုပဲရှိပါတော့လေလေထုနဲ့ပင်လယ်သမုဒ္ဒရာတို့ပဲရှိတာမို့ကဘာတဝက်ရှိတဲ့ပင်လယ်သမုဒ္ဒရာကိုကာကွယ်ရေးကအလွန်ကိုအရေးကြီးလာပါတယ်လို့အမေရိကန်နိုင်ငံဂျော့ချောင်းတက်ကလူကရေချောင်းဇီဝပညာရှင်ရက်ဘက်ကဟမ်ကပြောပါတယ်